လေးစားရတဲ့သောတာရှင်များရှင်။စကိုင်းတိုင်းကလေးအချင်းထောင်ရှိရာကိုထောင်ဝင်စာတွေးဖို့တွားရတဲ့ခီးမှာသဘာဝဘေးအန္တရာယ်ကိုလည်းကျမတို့ရင်ဆိုင်ရပါတယ်။မိုးတွင်ကားဘွက်နေရင်ကားကိုတန်ညိုးနဲ့ချီပြီးခီးတဲ့ယောက်ျားတွေကဆွဲမိန်းမတွေကကြောက်တုံးကြောက်ခဲကောက်လူပေါင်နေလောက်ရှိတဲ့ဘွက်ထဲဖြစ်ထဲကြပါတယ်။ကားကိုအားစိုက်ခွန်စိုက်ကျိုးနဲ့ဆွဲကြဟေးဟေးဆိုတဲ့ညာတန်ပေးအော်ဟစ်တန်ကတောတောင်ရှူမြောင်တွေပါအသက်ဝင်လာသလိုခံစားရပါတယ်မိုးရွာနေရင်ဘလို့မှကားသွားလို့မရပါဘူးမိုးတိတ်လို့မြေသားဖန်သွားတော့မှရှစ်သက်သွားလို့ရပါတယ်မောက်ကတော့တဲချောင်းဆိုရင်လဲမိုးနှံ့ရတာနဲ့ကားမဖြတ်ရဲပါဘူးတောင်ကျရင်မလွတ်မှဆိုးတဲ့အတွက်ကားကတဲချောင်းထိပ်မှစောင့်နေရပါတယ်မိုးတိတ်ပြီးတဲချောင်းရေစင်းမှကားဖြတ်ရတာပါဒီလိုအချိန်မှာကျမတို့အချင်းကြမိသားစုချင်းလက်ရှိဒုက္ခကိုမေ့နိုင်မှုစကားတွေပြောကြပါတယ်။အန်ကယ်ကြီးဦးတင်အောင်ဇနီးဒေါ်တောင်းကြီးကအဲ့ဒီအချိန်မှာထောင်ဝင်စာတွေ့တဲ့နှစ်ပေါင်း10နှစ်ရှိပါပြီ။ထောင်ဝင်စာတက်တန်းများတဲ့သူ့ကိုကျမတို့အားလုံးကိုချင်းစာခဲ့ရပါတယ်။သူ့ဘဝအကြောင်းကိုဝိုင်းပြီးနေကြပါတယ်။အန်ဒီကိုကိုတင်အောင်လက်ထပ်ခွင့်တောင်းတော့ကသူအရက်မတော့ဘူး၊ဖဲမရိုက်ဘူး၊မိန်းမမရှုပ်ဘူး။ဒါပေမဲ့နိုင်ငံရေးတော့လုတ်ခွင့်ပြုပါတဲ့။အန်တီကလည်းဒီလောက်ဒုက္ခရောက်မယ်မှန်းမသိတော့လုတ်ကောလို့ပြောခဲ့တာ။ဂူကြီးထောင်ဝင်စာတွေ့နေရတာ1989ခုကဲကအန်တီတို့နေတဲ့လမ်းသိကြိတ်ကအိမ်လဲအသိမ်းခံလိုက်ရတယ်ဒီတော့အန်တီချင်းငါပြီးမြောက်ဥကလာမှာအိမ်ဝယ်လိုက်တယ်အိမ်ဝယ်ကြီးသိမ့်မကြပါဘူးအိမ်မီးလောင်ခံရတော့တာပဲအန်တီအလုတ်သွားနေတော့ဘာမှမရလိုက်ဘူးမီးလောင်ရင်ကိုကြည့်ပြီးအန်တီငိုတော့မငိုနိုင်တော့ဘူးတဲ့ကျမငငယ်ကခင်မုန်းကိုပါရမီဖြည့်တဲ့နိုင်ငံရေးသမားတွေရဲ့ဇနီးတွေနဲ့နီးနီးကပ်ကပ်နေခဲ့ရဘူးပါတယ်ဒီထဲမှာဆရာကြီးပမော်တင်အောင်ဇနီးကြည်ကြည်တော်ခင်ဦးကချက်ဥရောင်းပြီးမိသားစုကိုရှာဖွေကျွေးမွေးစောင့်ရှောက်ခဲ့ပါတယ်။ကြည်ကြည်တော်ခင်ဦးကျမတို့ချက်ချံမှာချက်ဥလာယူရင်စွဲချင်းလေးလက်ချိတ်ပြီးလာတဲ့ဟန်ကိုကျမရင်ထဲခုချိန်ထိစွဲနေခဲ့ရပါတယ်။သာရေးဆရာကြီးတဦးကကြည်ကြည်တော်ခင်ဦးကိုလင်းယုံဤလင်းယုံလို့ဂုဏ်ပြုဘူးပါတယ်။လင်းယုံဖိုကြီးအမြင့်ဆုံးပြန်ပြီးအဝေးဆုံးမြင်နိုင်မှုအတွက်လင်းယုံမဲကြီးကဒုက္ခကိုထပ်တူညှဝေခံစားပြီးပါရမီဖြည့်ခဲ့တယ်တဲ့။ဘူးလဲထောင်ထဲကသူတွေကိုပါရမီဖြည့်နိုင်ဖို့မိသားစုတွေအပင်ပန်းခံနေကြရပါတယ်။မဟာမြိုင်တော်ကိုဖြတ်ပြီးချင်းတွင်းမြစ်မြစ်ကမ်းရောက်ရင်တော့ကျမတို့ထောင်ဝင်စာဖြီးတဝက်အောင်မြင်ပြီလို့မှတ်ကြပါတယ်။ချင်းတွင်းမြစ်ကိုဇက်နဲ့ကားကူးပြီးလူတွေကလှေနဲ့ကူးရပါတယ်။ကလေးဝါနဲ့ကလေးမျိုးက24မိုင်ပဲဝေးတာပါ။ဒါပေမဲ့နှစ်ရက်ကြာတဲ့အခါကြာပါတယ်။အိန္ဒိယမြန်မာချစ်ချည်လန်းမဖောက်သေးပါဘူး။မြစ်တာမြစ်ကပယံပေါ်ကကားဖြတ်တဲ့အခါကမ်းမားဘေးကမြေကြီးတွေပြိုကျတတ်ပါတယ်။တခါတည်းရန်အရှင်လွန်ပြီးမြစ်ထဲကားတွေပြုတ်ကျတတ်ပါတယ်။ဒါကိုဒေသခံတွေကမြစ်ထဲကားရေတောက်ဆင်းတယ်လို့ဆိုကြတယ်။ကလေးဝါကလေးတမူးအိန္ဒိယမြန်မာချစ်ချည်လန်းဖောက်ပြီးမှလန်းကောင်းတာပါ။ဒါပေမဲ့ခုချိန်ထိလန်းတွေပြင်ရတော့မှပဲ။ကဘာမှာအိန္ဒိယလန်းဖောက်တာစုရတယ်လို့ဆိုပါတယ်။ဒါပေမဲ့ဓမာပြီးကလေးဝတမူးလန်းကြားမှလက်မြောက်ရပါတော့တယ်။ဒါကြောင့်ဒီလန်းကိုကလန်ငိုလန်းလို့ဒေသခံတွေကပြောကြပါတယ်။ကလေးဝလန်းကတောင်အလုံးလိုက်ပြိုကျသွားလို့လန်းနဲ့တကားတခြားစီဖြစ်သွားပါသေးတယ်။ကတ္တရာလန်းမရှိသလောက်ပါ။မြစ်တာမြစ်ကိုကိုယ်ပတ်မောင်းနေတဲ့ကားပေါ်ကကျမတို့ထောင်ဝင်စာစီးတယ်တွေနောက်တစ်ခေါက်ဆိုရတဲ့အပြန်အောင်သွားလို့ရပါတော့မလားလို့စိုးရင်ရပါတယ်ဒီလိုစိုးရင်စိတ်တွေနဲ့ပဲထောင်ဝင်စာပုံမှန်သွားနေရတာပါကလေးမျိုးဝင်ကားကြီးမှကတ္တရာလန်းကောင်းပါတယ်ဘယ်နဲ့ချိန်မြောင်မှန်းမသိတဲ့ကလေးမျိုးထောင်ဝင်စာစီးဟာကျမတို့ကိုစိတ်လှုပ်ရှားစေတော့မှာပဲတောင်ညုံညိုတွေပတ်လည်ဝိုင်းရံနေတဲ့ကလေးမျိုးလေးကိုလှမ်းမြင်ုံနဲ့ကျမတို့လမ်းမှာကြုံလာရတဲ့ဒုက္ခအမောတွေပြေသွားရပါတယ်ဒေသခံတွေရဲ့ရင်းနှီးဖော်ရွေချစ်ခင်အားပေးမှုကကျမတို့ကိုရှင်လန်းချမ်းမြေ့စေပါတယ်။ကျမတို့ကိုဒေသခံတွေကမြစ်တာခီးတဲ့တွေလို့တင်စားကြပါတယ်။ကျမတို့ကလည်းလမ်းခီးကမြစ်ချောင်းတွေကိုအလွမ်းတရားထိုးပြီးလာခဲ့တာလို့ပြန်ပြီးကြည်စေရပါတယ်။မန္တလေးကလေးကားပေါ်ကဆင်းစိုက်ကားစီးပြီးကျမတို့ရဲ့တဲအိမ်ရတနာဘုံထီဆိုင်ကိုဝင်ဝင်ချင်းအန်တီကြီးရားစင်ရေးလို့ကျမတို့အော်ခေါ်တာနဲ့တကားတွေဖွင့်ပြီးချက်ချင်းပြေးလာတဲ့အန်တီကြီးကလာကြလာကြညှော်နေတာ လမ်းမှာတော်တော်ဆင်းရဲခဲ့မှာဆိုတဲ့အသံဟာကျမတို့ကိုမျက်ရည်ဝဲစီပါတယ်ကျမတို့ပါလာတဲ့ပစ္စည်းတွေချထမင်းစားရေချိုးပြီးမောမောနဲ့နားကြပါတယ်နောက်နေ့မနေ့မှထောင်ဝင်စာတွေ့နိုင်ပါတယ် ICRC စရိတ်မရသေးတဲ့အတွက်အဲ့ဒီအချိန်မှာကျမတို့ထောင်ကိုသွားဖို့လေးဘင်းက2000မပေးနိုင်ပါဘူးဒါကြောင့်ကလေးခန်းဘက်ရာဇဂျိုကားစီးသွားရပါတယ်ကလေးအချင်းထောင်နဲ့မြို့ကရှစ်မိုင်ဝေးပါတယ်ကုန်ကားပေါ်ကိုကျမတို့တက်တဲ့အခါကားနိုင်ရန်ကတဆင့်ကွယ်တက်ရပါတယ်စင်းရင်လဲခကောင်းလောက်ရှိတဲ့နေရာကခုံချရပါတယ်ကျမတို့ကိုကြည့်ပြီးချင်းအမျိုးသားခီးတွေကရန်ကုန်ကသူတွေလားဘယ်သွားမလဲလို့မေးပါတယ်ကျမတို့အကြောင်းသိတော့စုတ်တက်တက်တဲ့ကျမတက်တက်မေးလို့မရတဲ့အခါပြောလိုက်ပါတယ်အေးဗျာခမည်းတော်ကိုမြင်တော့ကျွန်တော်ဖတ်ဖူးတဲ့ဆရာနတ်နယ်ဝတ္ထုကိုသတိရမိတယ်ဂျပန်ခေတ်မှာယောက်ျားမှန်ရင်ထောင်ချဘူးရမယ်မိန်းမမှန်ရင်တီးထန်စွာငိုကြွေးဘူးရမယ်တဲ့ဒီနေ့ခေတ်ကဂျပန်ခေတ်တဲ့ဆိုပါလေဗျာဒီနေ့ဒီအချိန်မှာခမည်းတော်ကဘာနဲ့တူတယ်လဲဆိုတော့ဒီမိုကရေစီဆိုတဲ့ပါလောင်းကိုလွယ်ထားရတဲ့မိခင်နဲ့တူတယ်ကိုဝင်ဆောင်မိခင်ဆိုတာအသွားအလာနေထိုင်စင်ကျင်ရတယ်မွေးတော်လဲအာဝိနိကဒုက္ခကိုခံရသေးတယ်ဒါပင်မဲ့ဗျာမွေးလာတော့လေမွေးလာတဲ့ကလေးကချစ်စရာလေးပါတဲ့ဒီစကားကကျမတို့အားလုံးအတွက်ခွန်အားဖြစ်သွားရပါတော့တယ်လေးစားရတဲ့သောတာရှင်များရှင်နိုင်ငံရေးအကျဉ်းချမိသားစုတွေစိတ်အေးချမ်းသာစွာနဲ့မနှက်ဖြန်ရဲ့နေ့စ်များစွာအတွက်ကြံစည်စိတ်ကူးနေရမယ့်အစားစိုးတထိတ်ထိတ်နဲ့ထောင်ဝင်စာတွေ့နိုင်မှုရုံးတန်တိုက်ပွဲဝင်နေကြရပါတယ်သောတာရှင်များမျှဝေခံစားနိုင်ကြပါစီကျေးဇူးတင်ပါတယ်ကျမနှင်းပန်းအိမ်ပါ